အခုတော့ဦးအောင်ဖင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်စစ်တပ်ကစီရင်ပေးတဲ့အတွင်းကူးကြောင်းရေးဖြစ်စဉ်ကြောင့်ပြည်သူအကျိုးပြုအရသာအဖွဲ့အစည်းတွေဆက်လက်ရှင်သန်ရေးမှာအခက်အခဲရှိနေကြောင်းဦးအောင်ဖင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
စီအစိုးရစီစဉ်တဲ့အထက်အောက်အတွင်းပြောင်းမှုကိုဒီမိုကရေစီအတွင်းကူးပြောင်းမှုလို့ယုံကြည်တာဟာအထင်မှားအမြင်မှားဖြစ်စေတယ်လို့ယုံကြည်သူတွေရှိပါတယ်။ဆေးအုပ်စုအကျိုးစီးပွားကာကွယ်တဲ့ဤနာနဲ့စီမံထားတဲ့ပြုပြင်ပြောင်းလဲရေးဖြစ်တာမူအရက်ပဲအတင်းအဖွဲရှင်သန်တိုးတက်ရေးကိုထိခိုက်စေတယ်လို့လန်ဒန်ဂိုးစပက်တက္ကသိုလ်ကတိကာဒေးဗစ်ဘရန်နန်နဲ့ဆွီဒန်နိုင်ငံလွန်တက္ကသိုလ်ကသုတေသီဆာရာရှူမန်တို့ကသုံးသပ်ပါတယ်။ဒီမိုကရေစီဓလေ့ကိုပြုစုပြောင်းရမှာအရသာအဖွဲ့အစည်းတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါလေ။အများအကျိုးကိုထမ်းဆောင်ကြရမှာအရက်ပဲအတင်းအဖွဲ့ဟာတဦးချင်းအနေနဲ့ရောအုပ်စုအနေနဲ့ရောပါဝင်ကြပါလေ။ဒါကြောင့်လူသားချင်းစာနာရေးလူခွင့်ရေးစီးရင်မှုကျော်ပါရေးစတာတွေကိုအကောင့်ထဲပေါ်ရမှာအရက်ပဲအဖွဲ့တွေဟာအရေးကြီးပါလေ။ညီမပြေမပြုပြင်ရေးလို့လို့အရက်ပဲအဖွဲ့တွေများပြားလာသလိုအစွန်းရောက်ဂိုင်းတွေလည်းပေါ်ပေါက်လာပါလေ။မွတ်စလင်ဆန်ကြီးကစပြီးတိုင်းနာအုပ်စုပြိပကဖြစ်တဲ့အတိအကျံပတ်မှုတိုးပွားလာတာဟာစစ်တပ်ရဲ့ကြီးကြအုပ်ထိန်းမှုကိုတိုးမြင့်မှုတောင်းဆိုသလိုဖြစ်နေပါလေတဲ့
ရှင်လင်းလုံးအောင်ကြွားမှုကိုစစ်တပ်ကဖြိုခွင်းလိုက်ပြီး1990ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်တဲ့အခါ NLD ပါတီဝင်တွေ NLD ထောက်ခံသူတောင်းသူတောင်းသားနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မှာကုလုံသွားကြပါလေသူတို့တီထောင်တဲ့ရက်ဖက်အဖွဲ့အစည်းတွေကိုအပြည်ပြည်ဆိုင်ရာကရန်ကုန်ွေထောက်ပံ့ပါတယ်။အဲ့ဒီတည်းမှာအမျိုးသမီးလှုံ့ရှားမှုအဖွဲ့ဟာထင်ရှားပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရအတွင်ကူးပြောင်းရေးလုပ်တဲ့အခါနိုင်ငံတကာအထူးရှင်တွေဟာအစိုးရနဲ့တိုက်ရိုက်ဆက်သွယ်ပြီးရဲစက်ကအရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့မှုလျှော့ချလာပါတယ်။ဒါကြောင့်ပြည်တွင်းကိုရွှေ့ပြောင်းရတဲ့အတင်းအဖွဲ့ရှိလာသလိုဖျက်သိမ်းလိုက်ရတာကြီးလည်းရှိလာပါတယ်။ထိုင်းမြန်မာနယ်စပ်မှာတည်ထောင်တဲ့အရက်သားအဖွဲ့အစည်းတွေဟာအတွေ့အကြုံရင့်ကျက်တဲ့အတင်းအဖွဲ့ဖြစ်လို့လူပေါင်းတဲ့ဒီဆောင်ရမှာအရေးကြီးတယ်လို့ဆိုပါတယ
်။တိုင်းရင်းသားအရပ်ဖက်အဖွဲ့အစည်းတွေဟာညီညာရေးနဲ့ဖက်ဒရယ်စနစ်ကြီးသုံးရေးကိုအာရုံစိုက်ကြပြီးမြရန်ကုန်အခြေစိုက်အရသာအဖွဲ့တွေကတော့ဒီမိုကရေစီအရေးတိုးတက်ခွင့်ပြုရေးနဲ့တရားဥပဒေစိုးမိုးရေးကိုအဓိကထားကြပါတယ်။မြို့နယ်အရပ်ဖက်အဖွဲ့တွေဟာအစိုးရချုပ်ကန့်မှုနဲ့နီးနီးကပ်ကပ်နေကြရပြီးထိုင်းနယ်ကအရပ်ဖက်အဖွဲ့အစည်းတွေကတော့ဒေသကလူတွေကိုကိုးစားပြုတာမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလည်းစိတ်ဝင်စားကြပါလေ။ရက်ဖက်အဖွဲ့တွေဟာတိုင်းနာလက်နက်ကိုင်နဲ့နားလည်မှုယူပြီးပြည်သူအချို့တည်ဖို့ကြပါလေ။ဒါပေမဲ့နေသက်ဒေသအထိတပ်မတော်ကတပ်ဖြတ်လာတဲ့အခါမှာပြဿနာရှိလာပါလေ
။တိုင်းမနေသက်ဒေသဟာရက်ဖက်အတင်းအဖွဲ့အများဆုံးရှိတဲ့ဒေသဖြစ်ပါလေ။တိုင်းနာအဖွဲ့အစည်းလည်းများပြားပါလေ။အဲ့ဒီထဲမှာတင်းရင်အရသာအဖွဲ့အစည်းတွေဟာထင်ရှားပြီးအပြည်ပြည်ဆိုင်ရာရဲ့အကူအညီကိုရရှိကြပါလေ။တိုင်းသာအတင်းဖွဲ့တွေကိုသူတို့အုပ်စုနဲ့ခွဲကြလို့မရပါဘူး။သူတို့ဟာလက်နက်ကန်ပြည်ပကနဲ့ရောနိုင်ငံတကာအကူအညီနဲ့ပါဆက်ဆက်နေပါလေ။ KNU လိုလက်နက်ကန်အဖွဲ့ဟာဒေသခံလူအဖွဲ့အစည်းမှအခြေခံထားပါလေ။နိုင်ငံရေးလူမှုရေးအုပ်ချုပ်ရေးစတာတွေအပြန်အလှန်ဆက်ဆက်နေပါလေ။ပညာရေးနဲ့လူမှုရေးမှာတိုင်းသာလက်နက်ကန်နဲ့တိုင်းသာအရက်ဖက်အဖွဲ့အစည်းတွေပေါင်းပြီးဒေသခံအကျိုးတည်ဖို့တာတွေရှိနေပါလေ။ဒီမိုကရေစီတမားတွေတည်ထောင်တဲ့သတင်းမီဒီယာအများစုဟာနေစပ်ဒေသကနေမွေးထုတ်လိုက်တာဖြစ်ပါတယ
်။ကချင်ပြည်နယ်မှာဆိုရင်အုံးမဲ့အိမ်မဲ့ဖြစ်သွားတဲ့ဒုက္ခသည်တွေကိုလည်းရက်ဖက်အဖွဲ့တွေကကူညီဆောင်ရွက်ပါတယ်။နေစပ်နိုင်ငံရေးနဲ့တိုင်းရင်းသားအရေးကိုခွဲခြားသုံးသပ်လို့မရပါဘူး။ဒါပေမဲ့နေစပ်ဒေသကရက်ဖက်အဖွဲ့ကိုတိုင်းရင်းသားလက်နက်ကိုင်နဲ့ကိုယ်စားလှယ်အဖြစ်သတ်မှတ်လို့မရပါဘူး။တိုင်းရင်းသားလက်နက်ကိုင်တွေတရားစာတပ်ထူပေါ်ရေးမှာပါဝင်နေတာကိုအရက်သားအဖွဲ့တွေကဝေဖန်ရှုတ်ချကြပါလေ KNU နဲ့အပြစ်ခတ်ရဆဲပြီးတဲ့နောက်ပိုင်းမှာကရင်ပြည်သူလူထုအခြေအနေပုံမူဆိုးရွားလာတာကိုကရင်အရက်ဖက်အဖွဲ့တွေကမှတ်တမ်းတင်ထားပါလေထိုင်းနယ်စပ်အခြေစိုက်အရက်ဖက်အဖွဲ့အစည်းတွေဟာနိုင်ငံခြားထောက်ပံ့မှုရရှိတဲ့အတွက်လုပ်ငန်းမျိုးစုံကိုအောင်မြင်စွာလုပ်ကိုင်နိုင်တာဖြစ်ပါတယ်အရက်ဖက်အဖွဲ့အစည်းကိုရားနေသူအဖြစ်သတ်မှတ်တာကြောင့်အပြည်ဆိုင်ရာကထောက်ပံ့တာဖြစ်ပါတယ် NLD အစိုးရတက်လာတဲ့အခါရက်ဖက်အဖွဲ့တွေရဲ့လုတ်ပိုင်ခွင့်ကျင်းပြောင်းသွားပါတယ်တဲ့။တာဝန်သိပြီးပြင်းနေတဲ့အစိုးရပေါ်ပေါက်ရေးမှာ ရပ်တဲ့အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးပါတယ်ခင်ဗျာ။